မန္တလေးတိုင်းဒေသကြီးပြင်ဦးလွင်ကတက်မတော်နည်းပညာတက္ကသိုလ် DSDA အပါအဝင်နေရာ၅နေရာကိုဒီကနေ့မနက်အစောပိုင်းမှာတရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်၃ဖွဲ့ကပူးပေါင်းတိုက်ခိုက်ခဲ့တာကြောင့်တက်မတော်ရဲနဲ့အရသာအနည်းဆုံးတရားစင်လောက်သေဆုံးခဲ့ရပါတယ်။လောလောဆယ်မှာတော့နောင်ချိုမြို့နယ်ဂုတ်တွင်းတရားကိုဖောက်ခွဲတိုက်ခိုက်ခဲ့တာကြောင့်တရုတ်မြန်မာနယ်စပ်ကုံသွယ်ရေးလမ်းမကြီးပေါ်မှာကုန်တင်ကားတွေနဲ့အဝေးပြေးကားတွေအသွာအလာရပ်ဆိုင်ထားရတယ်လို့တိုက်ပွဲတွေကျယ်ပြန့်လာမှကိုလည်းစိုးရိမ်မှုတွေထွက်ပေါ်လာနေပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်
။ဟုတ်ကဲ့ဒီကနေ့မနက်9နာရီခွဲလောက်မှာမန္တလေးတိုင်းဒေသကြီးပြင်ဦးလွင်နဲ့ရှမ်းပြည်နယ်နောင်ချိုမြို့နယ်အတွင်းကနေရာ9နေရာလောက်မှာတချိန်တည်းလိုတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်။ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဌာနဒုဝန်ကြီးဦးတင်မြင့်ကပြည်ထောင်စုလွှတ်တော်အစည်းအဝေးရန်နာချိန်မှာသတင်းမီဒီယာတွေကိုအခုလိုဖြေကြားထားပါတယ
်။ DSP ကိုဆော့တိုက်ပုံပြီးတုံးလို့ဒုဝန် SRS ကိုဆော့တိုက်ပုံပြီးတုံးလို့ဒီကပ်ပြီးတော့ DSD ကစစ်တပ်တို့ပေါ်ကြာရပြီးတော့တသားလူသေဆုံးတယ်လို့ဆမသတင်းပေးပြရပါတယ်။ SRS မှာတော့ဒီကပ်မရှိကြောင်းကျွန်တော်တင်ပြရှိရတယ်။ Navigation လေးဆောင်းစစ်ပါတော့ Yeo Sin Yuan ni ရှော့တိုက်ပုံဒီ26လို့ရရှိပြီးတော့တပ်ပြတော်တော်လက်လာရှင်းလင်းလက်ရှိတယ်။နောက်ချိုးဝင်ဘူးရစ်ဖန်စီကိန်းဖြစ်စင်ပါတော့ကြာသားတူမိရှုတက်ခါတယ်။နောက်ကားလေးမြောက်မိရှုဖြစ်စီတယ်။ဒါလည်းတည့်ရတဲ့နေရာတည့်ရတယ်။တပ်ပြတော်ကလက်လာရှင်းလင်းပြီးတော့တိုက်ပွဲဖြစ်လက်ရှိတယ်။
တိုက်ခိုက်ခံရတဲ့နေရာတွေဟာပြင်ဦးလွင်မြို့ရှိတမ်ဘရနီးပညာတက်ကတော် DSTA အီရှာဝါတိုးဂိတ်နဲ့မူရစ်စေဝါစစ်စီဂိတ်နောင်ချိုတိုးဂိတ်ကုတ်တွင်းရဲစခန်းနောင်ချိုနေမြေခံတရင်ဌာနချုပ်စားတဲ့နေရာတွေမှာတိုက်ခိုက်ခံရကြောင်းတမ်ဘရကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်။တမ်ဘရသတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကဒီကနေ့တိုက်ပွဲဖြစ်ပွားမှုအခြေအနေကိုအခုလိုပြောပါတယ
်။ဒီနောင်ချိုမြို့ဖက်မှာရှိတဲ့ဘလို့ဒီစီကဘလို့စစ်စီစခန်းကိုတိုက်ခိုက်ခဲ့တာဒီအဲ့မှာတော့ဒီလူစီကစစ်စီရောက်ကြာဆုံးတာရှိတယ်။ဒီအင်းတော့သူနဲ့ကြောင်းရကြမှာရှိတဲ့ကုန်တွင်းတရာရဲကင်းစခန်းကိုဖျက်ချက်လေးလာပြီးခုတော့တော့ရဲတုံးကိုဖြာဆောင်တာကိုကြည့်ရတယ်။ရဲကင်းစခန်းကိုကျွန်တော်စစ်ကူလိုက်သွားတယ်။စစ်ကြီးအားလုံးကြောက်သွားလောင်းတယ်ကျွန်တော်ကြာဆောင်ကြတာရှိတယ်။အဲအဲ့ဒီနေရာတွေတော့တက်တော်ရောက်ပါပြီ။အဲဒီကျွန်တော်ကုန်တရာနဲ့ကြောင်းရဲကြားထဲမှာတော့လိုက်ပြောကြတာကျွန်တော်ညီလေးတို့ရင်းရှင်းလေးဆောင်ရဲ့ရှိတယ်။အဲ့မှာတော့တချို့နေရာတွေမှာတော့လိုက်ပြောပြီးကတ္တတော်မူရဲ့လည်းမရှိနေတယ်လို့လို့ခဏကတော့သိရတာပါ။ဒီရန်တယ်လေးရဲ့ EMD ရဲ့ပြီးပေါင်းဖွဲ့လို့ကျွန်တော်ပြီးတာ
။ဒီတိုက်ခိုက်မှုတွေဟာရှမ်းပြည်နယ်ကုတ်ခိုင်မြို့နယ်အတွင်းမူရစ်စေးနဲ့ဘင်းချက်စခန်းတွေကိုသိမ်းဆီးခဲ့တာ၊ရခိုင်ပြည်နယ်ရသေးတောင်မြို့နယ်အတွင်းမူရစ်စေးဝါနဲ့လက်နက်ခဲယမ်းတွေသိမ်းဆီးတာနဲ့ AA တပ်ဖွဲ့ဝင်တွေထိခိုက်ကြဆုံးမှုများလာတာတွေကြောင့်ဖြစ်ကြောင်းလည်းတမ်ရော့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။TNLA ကတအံပလောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကတော့လက်ရှိတိုက်ပွဲဖြစ်စဉ်အပေါ်မှာအခုလိုပြောဆိုပါတယ်
။အကတိမနေ့မှာတော့တိုက်ပွဲက9နေရာလောက်ဖြစ်တယ်။အမနေရာတော့ပြုံးလို့နေတော့3နေရာတော့လောက်ဖြစ်ပဲ။ဖြစ်တဲ့အကြောင်းရင်းကတော့ဒီစပယ်ကတော့ကျွန်တော်ဒီလုချားနေနေအတွင်းဟိုတောက်လျှောက်သူ့ဖြစ်ကြည့်လို့လာတယ်ကျွန်တော်လုချားနေနေအတွင်းပိုင်းသူ့ကိုသူ့ကလာတဲ့အတွက်ကျွန်တော်ဖွဲ့စားတဲ့အလဲမှာခုခံကွယ်စစ်ဖို့ကလည်းအကျဉ်းချုပ်မှာဆီစဉ်လာတာဖြစ်တယ်။ဖြစ်တဲ့ဟာကတော့ကျွန်တော်ဒီနောက်မှာအမေတုံးဖွဲ့ကတော့ MLED ရဲ့ EE ရဲ့ကျွန်တော်ပြန်လိုက်ပြန်တုံးဖွဲ့နဲ့ပူပေါင်းလို့ဖြစ်တာဖြစ်
နောင်ချိုမြို့ကန်တူကတော့နောင်ချိုမြို့အနောက်ဘက်ကြောက်တန်းရွာဘက်မှာညနေ3နာရီလောက်ထိလက်နက်ကြီးပစ်ခတ်တံတွေကိုကြားနေရကြောင်းနဲ့ကယ်ဆယ်ရေးတွားရောက်ခဲ့သူတူကဂုတ်တွင်းတရားတိုက်ပွဲမှာတမ်ဘရော်သား9ဦးရတက်ဖို့ဝင်3ဦးနဲ့ကာသမာတူသေဆုံးကြောင်းပြောပါတယ်။ဒီလိုတိုက်ပွဲဖြစ်ပွားတာကြောင့်လာရှိုးနဲ့မန္တလေးအကြားမှာကုန်တင်ရင်တွေနဲ့အဝေးပြေးကားအသွားအလာတွေရပ်ဆိုင်နေတယ်လို့ဒေသခံတွေကပြောပါတယ်။လာရှိုးမြို့ခီးတဲ့တင်အဝေးပြေးကားကတာဝန်ကျသူတဦးကတော့ကားအသွာလာကို18ရက်နေ့အထိရပ်ဆိုင်ထားမှဖြစ်ကြောင်းပြောပါတယ်
။ခဏညကားရေလုံးဝမထွက်ပါဘူးရှင်။ဘလားဆက်တော့300 18ရက်နေ့လောက်ထိတော့ဟာရန်ထားတယ်ရှင်။လမ်းလည်းတရားလည်းခွဲခံလာရတော့လေးကို
။အာနာပိုင်တွေဘက်ကတော့တရားကိုအမြန်ဆုံးပြန်လည်ပြင်ဆင်ဖို့ကြိုးစားနေကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်။နိုင်ငံရေးလေးလာသုံးသက်သူဦးမောင်မောင်ဆိုးကတော့လက်ရှိအခြေအနေပေါ်မှာအခုလိုသုံးသက်ထားပါတယ်
။ ဒီနေ့တိုက်တာစခန်းတစ်ခုကိုပဲတိုက်တာမျိုးမဟုတ်ဘူး9နေရာလောက်ဝင်တိုက်တယ်ဆိုတော့စစ်စင်ရေး operation တစ်ခုလုပ်တဲ့ပုံစံပေါ်ပါတယ်အဲဒါကြောင့်မလို့နောက်ဆက်တွဲတိုက်ပွဲတွေရှိလိမ့်မယ်လို့ထင်ပါတယ်ပြန်ကြောင်းပိုင်းဖွဲ့ဘက်ကတစ်ဖက်ကလည်းတက်နေနေရလည်းပဲဒီပင်မဆက်သွယ်လမ်းကြောင်းနဲ့မြို့ကြီးပေါ်မှာလာတိုက်ခံရတဲ့အတွက်ကြောင့်မလို့လက်တော့ပြန်တဲ့စစ်စင်ရေးလုပ်သွားမှာဖြစ်မယ်လို့ယူဆရပါတယ်အဲဒါကြောင့်မလို့တိုက်ပွဲတွေဆက်ကြီးလာနိုင်လို့ထင်ပါတယ်အဲတော့ဒီလိုတိုက်ပွဲတွေဆက်ကြီးလာနိုင်ရဲ့အခြေအနေလည်းဖြစ်နေပြည်သူဆွေးနွေးမှုကလည်းဝေးနေတဲ့အခြေအနေမျိုးမှာအပြစ်ခတ်ရဲ့အစိုးရတက်တန်းတိုးဖို့ကတော့ကြာခဏလုံးနေလိမ့်မယ်လို့ထင်ပါတယ်
တမ်ရော့ဘက်ကကချင်နဲ့ရှမ်းပြည်နယ်အတွင်းစစ်တိုင်းဒေသကြီး၅ခုကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလကနေဒီနှစ်ဩဂုတ်လကုန်အထိစစ်ရေးလှုပ်ရှားမှုတွေရပ်ဆိုင်းထားကြောင်းနဲ့ဒီလိုရပ်ဆိုင်းထားချိန်မှာအချိန်မစွဲပဲဆွေးနွေးညှိနှိုင်းဖို့ဒီလ၁၄ရက်နေ့ကတိုက်တွန်းခဲ့ပြီးအဲ့ဒီနောက်မှာအခုလိုတိုက်ခိုက်မှုတွေပြင်းထန်လာတာဖြစ်ပါတယ်